ကမ္ဘောဒီးယားနိုင်ငံနဲ့ပူးတွဲစီရေးလက်ချက်မှာတရုတ်နိုင်ငံကစစ်သည်ပေါင်း20ဒီကနေ့ပဲကမ္ဘောဒီးယားနိုင်ငံစိတ်ကမ်းကိုရောက်လာခဲ့ပါတယ်အကြီးဆုံးပူးတွဲစီရေးလက်ချက်မဲ့အစည်းအဝေးဟာနှစ်နိုင်ငံကြားယင်းနှီးမှုကိုပြသတာဖြစ်ကြောင်းလဲတရုတ်နိုင်ငံဆိုင်ရာတန်အမတ်ကြီးကပြောလိုက်ပါတယ်စကားရကြကြီးရေပူးတွဲစီရေးလက်ချက်မှုအတွက်တရုတ်နိုင်ငံကရှီဂျီကွတ်လက်ချက်စစ်သည်ပေါင်းနဲ့ကန်တက်ရင်ကျင်ကန်ရှမ်းတို့တရားမှုဘယ်စိတ်ကမ်းကိုစိုက်ကပ်လာခဲ့တာပါပူးတွဲစီးလက်ချက်မဲ့အစည်းအဝေးမှာတရုတ်တပ်ဖွဲ့ဝင်960ကမ္ဘောဒီးယားတပ်ဖွဲ့ဝင်1300လောက်နဲ့ရေရင်စစ်သည်ပါဝင်မှာဖြစ်ပါတယ်တရုတ်စစ်သည်ဘောရှီဂျီကွမ်မှာဒီမိတ်ဆွေတွေနဲ့တွေ့ဆုံမှုငြိမ်းချမ်းရေးနဲ့ချစ်ကြည်ရေးတက်ဆောင်လာတယ်လို့အတိတ်ပဲရတဲ့နဖူးစည်းစာတမ်းကိုလည်းချိတ်ဆွဲထားတာပါကမ္ဘောဒီးယားနိုင်ငံဆိုင်ရာတရုတ်တမ္မာကြီးဝမ်ဝမ်ရှန်းကတော့နိုင်ငံချစ်ကြည်ရေးတမနီလို့ခိုင်မာကြောင်းနဲ့စစ်ပတ်ဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေဟာနိုင်ငံအတွက်သာမကဒေသရင်းလုံခြုံရေးအတွက်ပါအကျိုးရှိတယ်လို့ပြောပါတယ်တရုတ်နိုင်ငံကိုအမကန်ထောက်ခံမှုပေးနေတဲ့ကမ္ဘောဒီးယားဟာဒေါ်လာတန်းထောင်နဲ့ချီတဲ့တရုတ်ယင်းနှီးမြှုပ်နှံမှုတွေလည်းရရှိနေတာပါဒါပေမဲ့လည်းကမ္ဘောဒီးယားရေဒါစခန်းကိုအသုံးချပြီးတရုတ်နိုင်ငံကဒေသရင်းမှာဩဇာလွှမ်းမိုးလာမှာကိုတော့အမေရိကန်ဘက်ကစိုးရိမ်နေပါတယ်ခင်ဗျာ